့ဒီနေ့မြို့သားလွှတ်တော်ဥက္ကဋ္ဌဦးခင်အောင်မြင့်နဲ့တွေ့ကြရလို့သိရပါတယ်ရှင်အဲ့မှာဘာတွေများဆွေးနွေးခဲ့ကြပါသလဲရှင
်တခုကတော့ကျွန်တော်တို့ဖွဲ့စည်းပုံပြင်ဆင်ရေးနောက်ပြီးတော့အမျိုးသားပြန်လည်တင်ပြရေးနဲ့တိုင်းရင်းသားလက်နက်ကိုင်နဲ့အပြစ်ခံရဆေးရေးကိစ္စပါနော်အဲ့ဒါတွေကျွန်တော်တို့ဆွေးနွေးကြပါလား
ဟုတ်ကဲ့ပါရှင်ဒီလာမယ့်12ချိန်မြောက်လွှတ်တော်ပြန်ဆမဲ့ချိန်မှာလည်းဖွဲ့စည်းပုံပြင်ဆင်ဖို့အတွက်ကိုလည်းဆွေးနွေးကြမယ်ပေါ့နော်အဲ့ဒီမှာကိုကိုကြီးတို့အနေနဲ့ဒီဖွဲ့စည်းပုံပြင်ဆင်ဖို့သဘောထားရောဘယ်လိုမျိုးပြေးခဲ့လဲဥက္ကဋ္ဌအောင်မြင့်နဲ့ဘယ်လိုဆွေးနွေးပြေးခဲ့ကြလဲရှင
်ဖွဲ့စည်းပုံပြင်ဆင်ဖို့အတွက်ဆွေးနွေးနေကြတဲ့အချက်တွေကတော့ပုံမှန်200ကျော်ပေါ့အများကြီးပေါ့နော်အဲ့ထဲမှာဒီအရေးပါတဲ့ဒီဖွဲ့စည်းပုံပြင်ဆင်ရေး436နဲ့ပတ်သက်လို့ကျွန်တော်တို့ဆောင်ရွက်ခဲ့တာဒီကျွန်တော်တို့သဘောထားပေါ့လေအဲ့ဒါတွေကျွန်တော်တို့ပြောပြီးဆွေးနွေးပြစ်ပါတယ
်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်မှာဥက္ကဋ္ဌကြီးတို့အနေနဲ့ဒီ436ကိုပဲအဓိကထားပြီးဆွေးနွေးပြစ်တာလားတခြားဘယ်အချက်တွေရောထည့်သွင်းဆွေးနွေးပြစ်ကြပါသလဲရှင
်ကျွန်တော်တို့ကတော့လက်ရှိဟိုနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေဆိုတော့များများကိုကျွန်တော်တို့ခြုံငုံပြီးတော့ပြောပြစ်ပါတယ်အဲ့တော့အဓိကကတော့ကျွန်တော်တို့ဥတီပြီးတော့ဆွေးနွေးတဲ့ဖွဲ့စည်းပုံပြင်ဆင်ရေးကိစ္စမြို့သားတန်လက်တင်မြတ်ရေးနဲ့ဒီတိုင်းရင်းသားတန်းတူညီမျှရေးအပြစ်ခံရဆေးရေးပေါ့နော်ငြိမ်းချမ်းရေးကိစ္စတွေအဲ့ဒါတွေကိုပဲကျွန်တော်တို့အဓိကထားပြီးဆွေးနွေးပြစ်ပါတယ
်လာမယ့်ဖေဖော်ဝါရီလ12ရက်နေ့ပြည်ထောင်စုနေမှာလည်းပြစ်ခတ်ရဆေးရေးလက်မှတ်ရေးထိုးဖို့အတွက်ကိုလည်းအကြမ်းအပြစ်သဘောတူထားရလွယ်သိရပါတယ်အဲ့ဒီလက်မှတ်ရေးထိုးဖို့ကိစ္စနဲ့ပတ်သက်ပြီးတော့ဘာတွေများဆွေးနွေးပြစ်ကြပါသေးလဲရှင
်ကျွန်တော်တို့ပြောနိုင်တာကတော့ရေဘူးရပဲကျွန်တော်ဒီလောက်ပဲပြောနိုင်ပါတယ်ကျွန်တော်တို့ဒီဟာနဲ့ပတ်သက်လို့ဆွေးနွေးချက်တွေကတော့အပြန်အလှန်ရင်းနှီးနှီးပွန်းပွန်းနေနေကျွန်တော်တို့ဆွေးနွေးနိုင်ခဲ့တယ်လို့ကျွန်တော်တို့ဒီလောက်ပဲကျွန်တော်တို့ပြီးပေးနိုင
်ဟုတ်ကဲ့ရှင
်တန်တာတွေကတော့ကျွန်တော်တို့ဟိုအခြေအနေတွေကိုတော့ခြုံငုံပြီးတော့ဖြစ်ပေါ်လာနိုင်တဲ့ကျွန်တော်တို့အချက်သေးတွေပေါ့လေအဲ့ဒါတွေကိုလည်းကျွန်တော်တို့သိရှိရှိနဲ့ညီနိုင်ဆောင်ရွက်နိုင်ဖို့အတွက်ကျွန်တော်တို့အဲ့ဒါတွေကျွန်တော်တို့ပြောပြပါတယ
်ဟုတ်ကဲ့ပါရှင်ဒါဆိုဒီနေ့တွေ့ဆုံမှုဟာမြို့သားလွှတ်တော်ဥက္ကဋ္ဌဦးခင်အောင်မြင့်ကဖိတ်ခေါ်တာလားဒါမှမဟုတ်ရှင်28မျိုးဆက်ចောင်းသားកောင်းဆောင်တွေကပဲတွေ့ဖို့အတွက်ကန့်လှန့်လို့တွေ့ပြကြရလားရှင
်အဲကျွန်တော်တို့မြို့သားလွှတ်တော်ဥက္ကဋ္ဌနဲ့တွေ့ဆုံမှုအတွက်ကျွန်တော်တို့စာတင်ပြီးတော့ကျွန်တော်တို့ကန့်လှန့်ရတာ
ဥက္ကဋ္ဌအောင်မြင့်တွေ့ဆုံပြီးမှာရောဒီ88ចောင်းသားកောင်းဆောင်တွေအနေနဲ့ပေါ့နော်ခြားဒီလွှတ်တော်ကဘယ်သူတွေနဲ့မှထပ်မံတွေ့ဆုံသွားဖို့ရရှိပါသေးလဲရှင
်ဟိုကျွန်တော်တို့ဟိုချိုးပြီးတော့ကျွန်တော်တို့ဘာမှထုတ်ပြန်ပြောဆိုချင်တာတော့မရှိပါဘူးဆောင်ရွက်မှုပြီးတိုင်းမှာတော့တက်နေသလောက်ကျွန်တော်တို့ဟိုအားလုံးကိုကျွန်တော်တို့အသိပေးပါမယ်နော
်ဟုတ်ကဲ့ပါရှင်ဒီနေ့တွေ့ဆုံမှုနဲ့ပတ်သက်ပြီးတော့ဥက္ကဋ္ဌအင်းအနေနဲ့ကျင်းတဲ့အားရမှုရခဲ့လဲ
ဟိုကျွန်တော်တို့ကတွေ့ဆုံဆွေးနွေးဖြစ်တယ်နောက်ရင်းနှီးနှီးပုံမှန်လေးနဲ့ပြောဖြစ်တယ်ဆိုတော့ကဒါတိုးတက်တဲ့လက္ခဏာပါပဲဟိုဆွေးနွေးတဲ့ဆွေးနွေးညမှာတော့သဘောထားမြင်တူတာတွေလက်ရှိမယ်မတူတာတွေလက်ရှိမယ်ပေါ့ဘာဖြစ်ဖြစ်ဒီဆွေးနွေးပြင်းရှင်းတဲ့ရည်ကြီးမှုကျွန်တော်တို့ကထုံးကားဖို့အတွက်ကျွန်တော်တို့ကြိုးစားတဲ့အချိန်မှာအခုလိုမျိုးဆွေးနွေးခွင့်ပြောဆိုခွင့်ရလာတာကိုယ်နိုင်ကကျွန်တော်တို့ကတော့ဟိုတိုးတက်တဲ့လက္ခဏာလို့မြင်ပါအလားတူပဲကံနဲ့နိုင်ငံရေးရအရေးပါတဲ့ပုံကိုယ်တွေအဖွဲ့အစည်းတွေကြားထဲမှာလည်းရင်းနှီးပွန်းနေတဲ့ဆွေးနွေးမှုမျိုးတွေကိုဟိုတရဝင်းပဲဖြစ်စီအလိုသဘောပဲဖြစ်စီတော့များများဆွေးနွေးနိုင်လေထိတွေ့နိုင်လေကောင်းလေလို့ကျွန်တော်တို့ကတော့အဲ့လိုပဲယုံကြည်ပါတယ်
ခုလိုဖြစ်ကြပြီတဲ့ဥက္ကဋ္ဌကိုကျေးဇူးများတင်ပါတယ်ရှင်